ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာမနေ့ကနေ့လယ်ပိုင်းကစပြီးည9နာရီကျော်အထိတပ်မတော်နဲ့အေအေအဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ညနေ3နာရီဝန်းကျင်လောက်မှာရသိတောင်မြို့နယ်တမိုင်ဝန်းကျင်လောက်ကွာတဲ့မေယူးမြစ်ထဲမှာတပ်မတော်ရေရင်နဲ့အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရခိုင်တပ်တော်အေအေရဲ့ပြောခွင့်ရသူခိုင်ဒုခကအခုလိုပြောပါတယ်။
ဒီရသေးတောင်မျိုးရဲ့ဒီအထက်ဖက်လေးပေါ့နော်အဲ့ဒီမှာရသေးတောင်နဲ့ဒီတမိုင်ခွေးတမိုင်လောက်ပေါ့နော်အဲ့ဒီပတ်ဝန်းကျင်မှာရှိတယ်ဒီရေတပ်တင်ဖို့တစည်းနဲ့တစည်းကိုကျွန်တော်တို့ဘက်ကနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာရှိတယ်ဆိုတော့အဲ့ဒီမှာတင်ဖို့ကိုကောင်းကောင်းထိတာပေါ့နော်ဆိုတော့ဒီတင်ဖို့ကတော့ဒါမိခိုးတွေဥပြီးတော့မှတို့ဒီညနေပိုင်းထိအောင်ထိတို့ဒီဟိုလက်နေကြီးတွေနဲ့လှမ်းပြီးတော့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်နေခဲ့တယ်ဗျ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကအခုလိုပြောပါတယ်
ရသေးတောင်ပဲချမ်းနေပြီကျွန်တော်တို့ပြတ်ထားတယ်ကန်းထိုးရင်ပေါ့နော်အဲ့နာမှာနေနေရှင်းလေးလုံးနေတယ်ကန်းထိုးရင်တော့ခုနရှော့တိုက်တုံးနဲ့တလုံးတော့ပြစ်တယ်ဗျဘာမှတော့မဖြစ
်အေးအဖွဲကတိုက်ခိုက်ခဲ့တဲ့တက်မတော်ရေရင်ဟာရသေးတောင်မြို့တက်မတော်တက်ရင်နဲ့မလှမ်းမကန်းနေရမှာဖြစ်ပါတယ်ညနေ6နာရီဝန်းကျင်လောက်မှာတော့တက်မတော်ဘက်ကရသေးတောင်မြို့အနောက်ဘက်မယူကမ်းဘက်ကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့မိနစ်30ခန့်ကြာဆက်တိုက်ပစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မေယူကန်ကြေးရွာတွေဖြစ်တဲ့ပြပင်ရင်လုံးတင်ခြေတော့ချောင်းရန်အောင်ပင်တာစီမိညိုတော့ကညကညင်ချောင်းစတဲ့ရွာအနီးဝင်းကျင်တွေကိုအဓိကပစ်ခတ်ခဲ့တာလို့လည်းဒေသခံတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးအရာအမြင်ဖော်လို့တဲ့ဒေသခံတအူးကအခုလိုပြောပါတယ
်မနေ့ကညနေ6နာရီပတ်ဝန်းကျင်လောက်မှာကျွန်တော်တို့ကဒီမှာတမင်းစောင့်နေကြတယ်နော်အဲ့ဒီအချိန်မှာကျွန်တော်တို့ရသေးတောင်ဖက်ကနေပြီးကျွန်တော်တို့ဟိုကမ်းဖက်ကိုဟိုလက်နက်ကြီးတွေနဲ့လှမ်းပစ်တယ်သူတို့ဘယ်ဟိုပေးမှလည်းမသိကျွန်တော်တို့ဒီတာဝန်ကျကျွန်တော်တို့ရွာဆိုလို့ရှိရင်ကျွန်တော်တို့တာရှိအဲ့ဒီကျွန်တော်ရွာအရှိဖက်ကဟိုလေခွန်းတွေဘုန်းကြီးကျောင်းတော်ကကန်တော်တွေအဲ့ဒါကိုလက်နက်ကြီးကြီးတွေကလာလို့မှန်တယ်ကြားတယ်အဲ့ဒီလက်နက်ကြီးပစ်တာကကျွန်တော်တို့ဒီရတဲတော်ဖက်ကနေပြီးနေပြည်ကပိတ်တယ်လို့ယူဆသူကနေပြည်ပိတ်ရှိတယ
်ဒီပစ်ခတ်မှုကြောင့်လူတွေအထိခိုက်မရှိပေမဲ့ကရင်ချောင်းနဲ့တာစီကြီးရွာကြားကလူနေတဲရင်တလုံးမီးလောင်သွားတယ်လို့လည်းဆိုပါတယ်နောက်ပိုင်းတိုင်းစစ်တာနာကျိုတိုင်ဦးစီဘုံမူကြီးဝင်းစော်ဦးကမနေ့ကတက်မတော်ရေရင်ကိုအေအေကညနေ2နာရီကျော်ခန့်နဲ့6နာရီခန့်မှာတိုက်ခိုက်ရာကနေဖြစ်ပွားခဲ့တာလို့ပြောပါတယ်။ရခိုင်တပ်တော်အေအေရဲ့ပြောခွင့်ရသူခိုင်ဒုခကညနေပိုင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုတွေလှုပ်ဆောင်ခဲ့တာလို့တုံ့ပြန်ပါတယ်။မနေ့ကနေ့လယ်ပိုင်းမှာလည်းကြောက်တန်းနဲ့လိုင်ခွင်ကြေးရွာကြားအမျက်တောင်နဲ့ဇီးခေါင်းရွာကြားနေရာတွေမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပါတယ်။ရခိုင်တပ်တော်အေအေရဲ့ပြောခွင့်ရသူခိုင်ဒုခကတော့ရသေးတောင်မြို့နယ်မြောက်ပိုင်းကအမျက်တောင်ကြီးရွာဝင်းကျင်မှာတိုက်ပွဲပြင်းထန်နေတာ၄ရက်လောက်ရှိပြီဖြစ်တယ်လို့ဒီနေ့မှလည်းဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ်။မြောင်းမြို့နယ်အရှိတ်ဘက်ကျောင်းတောင်ကြီးရွာအနီးမှာလည်းဒီနေ့နေ့လည်းကစပြီးနှစ်ဖက်တိုက်ခိုက်မှုရှိပြီးကြီးရွာသားအချို့ကို RFA ကဆက်သွယ်မေးမြန်းတဲ့ဒီနေ့ညနေ9နာရီခွဲအချိန်ထိလက်နက်ကြီးနဲ့ပစ်ခတ်တံတွေကိုကြားနေရပါတယ်။ဒီအတော်တွင်မြောင်းမြို့နယ်အိုးထင်းကြီးရွာကိုဒီနေ့မနက်ပိုင်းကအင်အားရာကနန်းနီးပါးရှိတဲ့တပ်မတော်စစ်ကြောင်းတစ်ခုဝင်ရောက်လာပြီးမတင်ကားတဲ့နေရင်တချို့ကိုဝင်ရောက်ရှာဖွေနေတယ်လို့လုံခြုံရေးအရာအမြင်မဖော်လို့တဲ့ရွာသားတူကပြောပါတယ်။လူအချို့ကိုဖုံးတော်ကြီးကျောင်းမှာစုခိုင်းထားပြီးလူငယ်လူလက်ပန်းအွယ်အမျိုးသားတွေကတော့ထွက်ပြေးတိမ်းရှောင်နေကြတယ်လို့ဆိုပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီဘုံမူကြီးဝင်းစော်ဦးကတော့အိုးထင်းကြီးရွာအနီးမှာတပ်မတော်စစ်ကြောင်းတွေမကြာခဏတိုက်ခိုက်ခံရတာမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေတယ်လို့အေအဖွဲ့ရဲ့အမာခံတွေရွာထဲမှာရှိနေတယ်လို့သတင်းပေးတာတွေရှိတဲ့အတွက်ဝင်ရောက်စစ်ဆေးတာလို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့အေအဖွဲ့တို့ရဲ့တိုက်ပွဲတွေဟာပုံမူပြင်းထန်လာနေပါတယ်။တိုက်ပွဲတွေနဲ့ဆက်နေပြီးတော့ထွက်ပြေးတိမ်းရှောင်ရသူအရေအတွက်ဟာလည်း900ကျော်အထိတိုးလာနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ကပြောပါတယ်ခင်ဗျာ။